ရှိဒီမောနိုင်ငံထိပ်တန်းစံမန္တူကိုမြန်မာစစ်အစိုးရကမောင်းထုတ်ရတဲ့အတွက်အရှိဒီမောအစိုးရကမြန်မာစစ်ကောင်းဆောင်တွေကိုရှုတ်ချကြောက်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရှိဒီမောအစိုးရကမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးကြိုးပမ်းမှုအားလုံးကိုထောက်ခံကူညီပံ့ပိုးဖို့အရေးတကြီးလိုအပ်ကြောင်းထပ်မံပြောဆိုလိုက်ပြီးမြန်မာပြည်သူတွေနဲ့သူတို့ဆွေးစည်းညီညွတ်ကြောင်းဖော်ပြလိုက်သလိုမြန်မာစစ်ကောင်စီအနေနဲ့လူခွင့်ရေးကိုလေးစားပြီးငြိမ်းချမ်း၍အပြည့်အစုံဆောင်တဲ့အဖြစ်ရှားဖို့လည်းတိုက်တွန်းထားပါတယ်။အရှိဒီမောနိုင်ငံရဲ့ခေါင်းဆောင်တွေဟာမြန်မာစီအစိုးရကိုပွင့်ပွင့်လင်းလင်းဝေဖန်လို့ရှိပြီးသမ္မတဟိုဆေရာမော့စ်ဟိုတယ်ဟာစီအိုဆွေကိုဆန့်ကျင်နေတဲ့ NUG ထိပ်တန်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့တာပါမြန်မာနိုင်ငံဆိုင်ရာအရှိဒီမောတန်ယုံယာယီတာဝန်ခံဟာစက်တင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံကထွက်ခွာမယ်လို့ရိုက်တာသတင်းဌာနမှဖော်ပြထားပါတယ်ခင်ဗျာ